တင်းပါရေးလို့ဒီပြရတဲ့ water ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း watered down
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက WATERED watered ကရေကိုရောထားတာ DOWN down ကအောက်ဖက်ဖြစ်ပါတယ်ဒါကြောင့်စကူခွန်ရဲ့ဓာတ်ရိုက်ဒီပဲကတော့ကျဲသွားအောင်ရောထားတာလို့လည်းဆိုနိုင်ပါတယ်idiom ဆိုတဲ့တဝိုက်ဒီပဲကတော့တိတ်မကွာလှပါဘူးထီရောက်မှုကိုယောနေအောင်အားပြုတ်အောင်ပြင်ထာမှုကိုတက်တာအောင်ပြုလုပ်တဲ့သဘောမျိုးဖြစ်ပါတယ်တခုခုကိုရင်းနဲ့ရောလိုက်တဲ့အခါအဲ့ဒီရောခံရတဲ့ဟာကငိုရှိရင်ဆွဲထည့်အာနိသင်ရောသွားတာဖြစ်ပါတယ်ဟင်းဝေးပါတွေဆိုရင်လည်းရေရောလိုက်ရင်ကျဲသွားတဲ့သဘောမျိုးလို့ပေါ့ဒါကြောင့်တခုခုကိုအာရော့စီတဲ့အာနဲ့စီတဲ့အာနိသင်ရော့စီတဲ့ဆိုရင် watered down ဆိုတဲ့ idiom ကိုရည်ညွှန်းသုံးတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The new policy is a watered down version of the old one so it will not protect the workers' rights
policy အသစ်ဟာအဟောင်းမှာပါလာတဲ့ပုံပြီးအပြော့နေတဲ့အတွက်လုံသမားတွေရဲ့အခွင့်အရေးကိုအကအကွယ်ပေးနိုင်မှာမဟုတ်ဘူးလို့ဒီပေရပါလေ George Cooper ရဲ့ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The new policy is a watered down version of the old one so it will not protect the workers' rights.
ခုဒုတိယတင်ပြပေးမယ် idiom အသုံးကတော့
test the water or test the waters
ဖြစ်ပါတယ်။စာလုံးပေါင်းက TEST test ကစမ်းသပ်တာ WATER water ကရေဖြစ်ပြီး test the water ကရေကိုစမ်းသပ်တာပေါ့။ဒုတိယဖြစ်တဲ့ test the waters ကတော့ WATERS waters ဆိုရင်ရေပြင်လို့အဓိပ္ပာယ်ရှိပါတယ်။သစုခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရေးတာမှမဟုတ်ရေပြင်ကိုစမ်းသပ်ကြည့်တာဖြစ်ပါတယ်။ဒီအတုံးရဲ့ idiom အဓိပ္ပာယ်ကတော့တခုခုကိုစမ်းသပ်ကြည့်တာကျမတို့မြန်မာမှာမြေစမ်းခရမ်းပြိုးတဲ့သဘောမျိုးဖြစ်ပါတယ်။ရေကိုအေးလားပူလားစမ်းသပ်ကြည့်တာရေပြင်ဟာသွားရည်လာရေးအတွက်အန္တရာယ်ကင်းသလားတိုင်းအနေထားဘယ်လိုရှိတယ်လဲဆိုတာကိုအရင်စူးစမ်းလေ့လာတဲ့သဘောမျိုးဖြစ်ပါတယ်။ဒါကြောင့်မို့တခုခုကိုမပြုတ်လုခင်ဘယ်လောက်အောင်မြင်မှုရှိမလဲဘယ်လောက်လက်ခံနိုင်စရာရှိမလဲဆိုတာကိုအစံတဘောပြုလုပ်တာမျိုးကိုဒီ idiom နဲ့ရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Our company is testing the waters to see if our new advertisement will increase sales
ကျွန်တော်တို့ company နေနဲ့ကြော်ညာသစ်တွေကိုထုတ်ပြီးအယောင်များပိုကောင်းလာမလားလို့ရှေ့ပြေးစမ်းသပ်မှုတွေပြုလုပ်နေတယ်လို့တည်ပြရပါတယ်George Cooper ရဲ့ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Our company is testing the waters to see if our new advertisement will increase sales
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
fish out of water
ဖြစ်ပါတယ်စာလုံးပေါင်းက fish fish ကငါ out out of off out of ကအပြင်ကိုထွက်လာတာအပြင်ကိုရောက်နေတာ water water ကရေလို့လုံးကောက်ဒီပဲရပြီစုစုဖုံရဲ့လုံးကောက်ဒီပဲကတော့ရေအပြင်ကိုရောက်နေတဲ့ငါးဖြစ်ပါတယ်ရေထဲမှာအသက်ရှင်နေတဲ့ငါးအနေနဲ့ရေအပြင်ဘက်ကုန်းပေါ်ရောက်နေမယ်ဆိုရင်ဘယ်လောက်ကြာကြာအသက်ရှင်နေနိုင်မလဲဆိုတာကိုစဉ်းစားပဲကြည့်နိုင်ပါတယ်တကယ်လည်းနေစဉ်ဘဝမှာကိုယ်တမန်အတိုင်းအဝန်းကိုနေထိုင်နေကြလှုပ်ရှားသွားလာနေကြအပေါင်းတင်ကြမဟုတ်ဘဲစိတ်နေတဲ့ပတ်ဝန်းကျင်နဲ့ရောက်နေတာကိုဆိုလိုတာဖြစ်ပါတယ်ဒီနေရာဖြင့်ရောက်နေတဲ့ပတ်ဝန်းကျင်မှာနေရထိုင်ရခဲ့တဲ့သဘောမျိုးအဲ့ဒီပဝင်းချင်နဲ့မရင်ထိတဲ့အတွက်ကြောင့်မနေတမထိုင်တဥကြောင်းကြောင်းစိတ်ထဲမလုံမလဲဖြစ်နေတဲ့သဘောမျိုးကို fish out of water ရေလို့ရည်ညွှန်းသုံးတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ I felt like a fish out of water at the director's party all of the guests were famous and rich I am just ordinary compared to all of them
ကျွန်တော်အနေနဲ့ညွှန်ကြားရေးမှုရဲ့ပါတီမှာနေရထိုင်ရခက်လိုက်တာဗျာအဲ့တဲ့တွေအားလုံးကနာမည်ကြီးလူချမ်းသာတွေကျွန်တော်ကတော့တမန်အညာထရဥပါပဲလို့ဒီပေရပါတယ် George Cooper ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ I felt like a fish out of water at the director's party all of the guests were famous and rich I am just ordinary compared to all of them
ဒီတွင်ပါ water ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
water downTest the waters, fish out of water.
ပြောဖြစ်ကြပါတယ်။နောက်တဲ့င်းပါကုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။